2018ခုနှစ်အတွင်းမှာကမ္ဘာတဝန်းလဲနေကိုင်အဖွဲ့အစည်းတွေအသုံးပြုတဲ့မြေမြုံမိုင်းတွေကြောင့်တည်ဆုံဒဏ်ရာရသူ 3,800 နီးပါးရှိပြီးဒါဟာမြေမြုံမိုင်းကြောင့်တည်ဆုံဒဏ်ရာရစီရင်မှာအမြင့်ဆုံးအရေးအတွက်မှာရှိတယ်လို့မြေမြုံမိုင်းပိတ်ပင်တာစီရေးဆောင်ရွက်သူတွေကကြာသာပြီးနေကပြောပါတယ်မြေမြုံမိုင်းပိတ်ပင်တာစီရေးသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းစစ်တပ်ကမြေမြုံမိုင်းအသုံးပြုတာတွေရှိခဲ့ပြီးတော့ဒါဟာအစိုးရစစ်တပ်အနေနဲ့မြေမြုံမိုင်းအသုံးပြုတဲ့တစ်ခုတည်းသောနိုင်ငံဖြစ်ပါတယ်ကမ္ဘာတဝန်းနိုင်ငံအစိုးရရဲ့အားလုံးနီးပါးမြေမြုံမိုင်းအသုံးပြုဖို့ကိုရှောင်ကြဉ်နေကြတဲ့အချိန်တစ်ဖက်မှာလည်းလက်နက်ကိုင်အဖွဲ့အစည်းတွေဟာမြေမြုံမိုင်းတွေကိုအသုံးပြုတာပို့ပြီးတော့တိုးလာပါတယ်2018ခုနှစ်အတွင်းကမ္ဘာတဝန်းမြန်မာအပါအဝင်အာဖဂန်နစ္စတန်အိန္ဒိယနိုင်ဂျီးရီးယားပါကစ္စတန်နဲ့ယီမန်စတဲ့နိုင်ငံတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေမြေမြုံမိုင်းအသုံးပြုတာတွေရှိခဲ့ပါတယ်ကင်မရွန်ကိုလံဘီယာမာလီလီဘီယာဖိလစ်ပိုင်ဆိုမာလီယာနဲ့တူနီးရှားနိုင်ငံတွေမှာတော့လက်နက်ကိုင်တွေမြေမြုံမိုင်းအသုံးပြုတဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေလည်းရှိပါတယ်မြေမြုံမိုင်းအသုံးပြုမှုတာစီရေးသဘောတူစာချုပ်က1999ခုနှစ်ကစပြီးတော့အသက်ဝင်ခဲ့တာဖြစ်ပြီးဒီစာချုပ်အရ2013ခုနှစ်မှာမြေမြုံမိုင်းကြောင့်တည်ဆုံးသူဦးရေ 3,500 အထိကျဆင်းခဲ့ပါတယ်။လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့မြေမြုံမိုင်းတွေကိုအသုံးပြုနေတာကြောင့်2018ခုနှစ်အတွင်းမှာမြေမြုံမိုင်းကြောင့်တည်ဆုံးသူဦးရေမြင့်တက်လာရတာလည်းဖြစ်ပါတယ်။